စိတ်တူခြင်းနဲ့အညိုအတေထားခြင်းလူတရားထိတ်ခနဲ့ရှိရင်စိတ်တူတတ်စိတ်မရှိဘူးမိဘကလည်းသာသမီပေါ်စိတ်ရှိခြင်းမရှိသေးသာသမီကလည်းမိဘပေါ်စိတ်ရှိခြင်းမရှိညီကမောင်မအချင်းချင်းလည်းစိတ်မရှိဘူးစိတ်တူကြတယ်အဲ့ဒီစိတ်တူခြင်းဟာအငင်းပွားခြင်းရဲ့အကြောင်းပဲဖြစ်တယ်ဒါကြောင့်မို့စိတ်တူမယ်ဆိုရင်စိတ်မတူအောင်ကိုယ့်ကိုယ်ပြုပြင်ရမှာဖြစ်တယ်။မှန်ကန်စွာနှလုံးသွင်းပြီးတော့ကောဓဆိုတဲ့စိတ်တူမှုဒေါသတရားကိုလျှော့ချကြရမှာဖြစ်တယ်။အဲ့ဒါကိုမလျှော့ချနိုင်ဘူးစိတ်တူတာပဲခုံယူပြီးတော့ငါကမရဘူးထိခနဲ့ရှိစိတ်တူတယ်။ငါစိတ်ကိုလာမဆန်းနဲ့လို့ဆိုတာမျိုးတွေမလုပ်ဖဲနဲ့အေးငါစိတ်တူမိတာမှားပါလေ။နောက်မဖြစ်စေရပါဘူးဆိုပြီးစိတ်တူမှုကိုလျှော့ချဖို့လိုအပ်တယ်။ဘာနဲ့လျှော့ချရမလဲလို့ဆိုလို့ရှိရင်အမှန်တရားကိုစဉ်းကျင်သုံးသပ်ခြင်းဖြင့်လည်းလျှော့ချနိုင်တယ်။ဒေါသရဲ့အပြစ်ကိုရှုမြင်သုံးသပ်ခြင်းဖြင့်လည်းလျှော့ချနိုင်တယ်။တစ်ဖက်သားအပေါ်မှာအပြစ်မမြင်မဲနဲ့မေတ္တာသက်ဝင်ခြင်းဆိုတဲ့အကောင်းမြင်တဲ့ရှုမြင်သုံးသပ်ခြင်းဖြင့်လည်းလျှော့ချနိုင်တယ်။အပြစ်ကိုရှုပြီဆိုရင်ဒေါသဖြစ်မှာပဲအပြစ်ကိုဘယ်တော့မှမရှုနဲ့ကောင်းတဲ့အွက်ကလေးကိုသာရှုကောင်းွက်ကိုရှာမေတ္တာကိုပွားလူဆိုတာအဆိုးကြီးမဟုတ်ဘူးအကောင်းလည်းရှိတယ်လူတိုင်းလူတိုင်းမှာအဆိုးကြီးမဟုတ်ဘူးအကောင်းတွေလည်းရှိကြဒါကြောင့်မို့ကောင်းတာလေးကိုကြည့်ပြီးတော့အဆိုးကိုမေ့ထားလိုက်မေတ္တာပါဥပမာဘာနဲ့တူသလဲလို့ဆိုလို့ရှင်ရေအလွန်ဆားနေတဲ့ပုဂ္ဂိုလ်တယောက်ခီးသွားရင်ရေဆားတယ်ရေတောက်စရာရေအိုင်ကြီးတစ်ခုတွေ့တယ်သို့တော့အဲ့ဒီရေအိုင်ကြီးကအပေါ်ကမော်သေးမော်ညင်းနေနဲ့ဖုံးနေတယ်ရေကလည်းပဲမတောက်ရမနေနိုင်တဲ့အခါအိုင်နဲ့ဆင်းပြီးတော့မော်သေးမော်ညင်းလေးတွေကိုလက်နဲ့ဖယ်ပြီးတော့ရေကိုတောက်တယ်အစာပြေအောင်ရေကိုတောက်လိုက်တယ်ရှည်တော့လည်းရမှရှင်တဲ့နှလုံးထဲမှာအေးသွားတယ်။အဲ့ဒါလိုပဲလောကလူတွေဟာတယောက်ယောက်အပေါ်မှာအပြစ်မြင်နေပြီဆိုရင်လူဆိုတာအပြစ်လည်းရှိတယ်အဆိုးလည်းရှိတယ်။ရှည်ထဲမှာအကောင်းလည်းရှိတယ်မကောင်းတာလည်းရှိတယ်ဆိုတာအဆိုးကိုဖယ်ထားပြီးတော့ကောင်းကွက်ကလေးကိုရရှာပြီးတော့အသုံးချရမယ်လို့ဒီလိုဆိုလိုရင်းဖြစ်တယ်အဲ့ဒါကိုမြတ်စွာဘုရားရဲ့အဆုံးအမကိုရှေးဆရာကြီးတွေကဂါထာတိကုံးပြီးတော့ထားတာဒေါသခုဏဒေါသိဟိကိဏတခုဏဝပတယေတရေတေဝလာဒိဘဝဟိတဝပိဝေပိပသကောယထာဆိုပြီးခုဏဒေါသိဟိကိဏတခုဏဝပတယေဆိုလိုတာကလူတယောက်မှာကောင်းခွက်လည်းရှိတယ်မကောင်းတဲ့အခွက်တွေလည်းရှိတယ်မကောင်းတဲ့အခွက်တွေမေ့ထားလိုက်ကောင်းတဲ့အခွက်ကလေးကိုကြည့်ပြီးတော့ကောင်းတာလေးကိုသာကြည့်ပြီးတော့သူ့ဘောမှာမေတ္တာသက်အောင်ကြိုးစားပါလို့ပြောအဆိုးကိုဘယ်တော့မှမကြည့်နဲ့လို့ပြောအေးရေးစားလို့ရှင်မော်တွေရှိနေတာကိုမကြည့်နဲ့အသာလေးဖယ်လိုက်ရေလေးကိုသာတောက်လိုက်မော်တွေကိုဖယ်ပြီးရေလေးသာတောက်တယ်လို့ပဲမကောင်းတာတွေကိုဖယ်ထားပြီးကောင်းတဲ့အကွက်ကလေးကိုသာနှလုံးသွင်းဆင်ញင်ပြီးတော့မေတ္တာသက်ဝင်အောင်ကြိုးစားပါလို့ဒီလိုဆိုလို့ပေါ့နော်နောက်ဆုံးမှာမေတ္တာတရားတည်ဆောက်ထားနိုင်ပြီဆိုရင်စိတ်တူခြင်းဆိုတဲ့ဒေါသကြောက်ပြဲသွားမှာပဲဖြစ်တယ်အေးထိခနဲ့ရှိဒေါသဖြစ်ယုံနေမဟုတ်ဘူးတချို့ကအညိုအတေရင်ထဲမှာမှတ်ထားတာရှိမှတ်ထားတတ်တယ်အဲ့ဒါကိုဥပနာဟလို့ခေါ်တယ်ရံညိုးဖွဲ့ထားတယ်အဲ့ဒီစိတ်တူခြင်းရံညိုးဖွဲ့ခြင်းဆိုတဲ့နှစ်ခုဟာလူလောကမှာအချင်းများခြင်းရဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဝိဝါဒမူလတုတ်တာမှာဒီလိုဟောတာเนาะ